ဂါဇာကမ်းမြောင်မှာလူသားချင်းစာနာထောက်ထားမှုအခြေအနေကလုံးဝပြိုကျတဲ့အနေအထားနဲ့ရင်ဆိုင်နေရပြီးလုံလောက်တဲ့အကူအညီနဲ့လောင်စာဆီမရရင်အရက်သားတွေဟာမထမတ်နိုင်တဲ့အကျိုးဆက်တွေကြုံတွေ့ရမယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြံနေမှာသတိပေးလိုက်ပါတယ်။မင်းနဲ့အပြားအနိုင်ထာယုံတွေကပိုးကြီးထွားလာနေပြီးအခြေခံကြကြအပြောင်းလဲတွေမလုံနိုင်ရင်ဂါဇာကမ်းမြောင်ဒေသကလူတွေဟာမကြုံစဘူးဒုက္ခဆင်းရဲတွေခံစားရမယ်လို့ဆိုပါတယ်။အီဂျစ်ရဲ့ရာဖာနေဇက်ကတဆင့်ဂါဇာအတွက်အထောက်ပံ့ကုန်စည်တွေတင်ပို့ရမှာတားမြစ်စီးစစ်တဲ့စနစ်ကိုအကြီးအကျယ်ပြုပြင်ပြောင်းလဲနိုင်မှသာနောက်ထပ်ကူညီရင်တန်းတွေဟာဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ကိုနှောင့်နှေးမှုမရှိဘဲဝင်ရောက်နိုင်မယ်လို့ပြောပါတယ်။ကျွန်တော်တို့စကားတွေပြောနေတဲ့အချိန်မှာပဲဂါဇာမှာလူတွေသေပွဲဝင်ရမယ့်အခြေအနေစိုက်နေပါပြီလို့လဲဂါဇာမှာအဓိကကူညီကယ်ဆယ်ရေးလုပ်နေတဲ့ကုလသမဂ္ဂကယ်ဆယ်ရေးနဲ့လုပ်အဖွဲ့ UNRWA ရဲ့ဂျီကယ်ဖီလစ်ပီလာဇာရနီကတောက်ချာနေအစောပိုင်းကသတင်းတောက်တွေကိုပြောပါတယ်။သူတို့ကဘုံတွေနဲ့တိုက်ခိုက်မှုတွေကြောင့်သေရမှာမဟုတ်ပဲဝင်းရံပိတ်ဆို့ထားတဲ့အကျိုးဆက်တွေကြောင့်နောက်ထပ်လူအများပြားသေဆုံးရအောင်မယ်လို့လာဇာရနီကဆိုပါတယ်အခြေခံဝန်ဆောင်မှုတွေအားလုံးလည်းပြုတ်ပြတ်သွားပြီးစေဝါနဲ့အစာရေစာတွေပြတ်သွားပြီလို့ဆိုပါတယ်ဂါဇာမှာလက်ဆက်ပြီးလုံးဝပြတ်တောက်နေတာလဲ၁၈ရက်ရှိနေပါပြီဟာမတ်စ်တိုက်ခိုက်မှုအပေါ်အစ္စရေးလက်တုပ်ပြန်တိုက်ခိုက်မှုတွေအတွင်းကြီးထွားလာတဲ့ဒီစစ်ပွဲအတွင်းမှာပါလက်စတိုင်းအရက်သားထောင်ပေါင်းများစွာသေဆုံးခဲ့ရပြီးသေးဆုံးသူတွေရဲ့47ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်ကြောင်းလဲကမ္ဘာ့ချမ်းမရေးအဖွဲ့ကတောက်ကြနေတဲ့သတင်းထုတ်ပြန်ထားပါတယ်